အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကျရောဂါကြောင့်ပိတ်ထားရတဲ့ဘာသာရေးဝတ်ကြည့်စုတောင်းတဲ့နေရာတွေကိုဒီသတင်းစာကုံမှာပြန်ပြီးဖွင့်ပေးဖို့သမ္မတဒေါ်နယ်ထရမ့်ကပြည်내အုပ်ချုပ်ရေးမှုတွေကိုတိုက်တွန်းလိုက်ပြီးဒီတိုက်တွန်းချက်ကိုပြည်내အုပ်ချုပ်ရေးမှုတွေကမလိုက်နာဘဲဖွင့်မပေးရင်လည်းသမ္မတကပဲဖွင့်ပေးမှာဖြစ်ကြောင်းတောက်ကြံတဲ့သမ္မတအင်ဂျူသတင်းစာရှင်းလင်းပွဲမှာသမ္မတကသတိပေးလိုက်ပါတယ
် Today I'm identifying houses of worship churches synagogues and mosques as essential places that provide essential services
ဘာသာရေးဝတ်ကြည့်တဲ့နေရာတွေ၊ဆရာဖျားကျောင်းတွေ၊ဂျူးဖျားကျောင်းတွေနဲ့ဓလီဝတ်ကျောင်းတွေကိုမရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေပေးရမယ်။လိုအပ်တဲ့နေရာတွေအဖြစ်နဲ့ဒီကနေ့သတ်မှတ်လိုက်တယ်လို့သမ္မတကပြောထားတာပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်မှုမရှိအောင်ကန့်သတ်စိတ်ပယ်မှုတွေကိုနိုင်ငံတွင်းမှာတဖြည်းဖြည်းထိရှောက်ပေးနေရမှာမရှိမဖြစ်အရေးပါတဲ့နေရာတွေကိုကျန်းပြီးဖွင့်ပေးနေတာဖြစ်ပါတယ်။တချို့အုပ်ချုပ်ရေးမှုတွေကဘာသာရေးဝတ်ကြည့်တဲ့နေရာတွေကိုအရက်ဆိုင်တွေလောက်အရေးပါတဲ့နေရာဖြစ်မတတ်မှတ်ကြတဲ့အတွက်အခုလိုတတ်မှတ်ပေးရတာဖြစ်ကြောင်းသမရကပြောခဲ့တယ်လို့ဒီဘာသာရေးဝတ်ကြည့်ဆူတောင်းတဲ့နေရာတွေကိုအတက်နိုင်ဆုံးအမြန်တမ်းဖွင့်ပေးဖို့ပါအုပ်ချုပ်ရေးမှုတွေကိုတောင်းဆိုလိုက်ပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံသားတန်ပေါင်းများစွာရဲ့လူမှုဘဝအတွက်ဘာသာရေးလက်ကင်ထားမှုကအရေးပါကြောင်းနဲ့ဘာသာအသီးသီးကဝန်ဆောင်မှုပေးနေသူတွေကလည်းသူတို့ရဲ့ဝတ်ကြည့်ဆူတောင်းတဲ့နေရာတွေမှာကိုယ်ပိုင်တက်လာပြီးဆူဝေးတာဆူတောင်းတာတွေကိုဘေးအန္တရာယ်ကျင့်အောင်လုပ်ပေးဖို့လည်းပန်ကြားခဲ့ပါတယ်